လွန်မင်းဒီဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတတက်ကိုမေဂန်ပြည်သူတွေရွေးချယ်ဖို့တုံ့လာတော့မလို့တော့တဲ့အချိန်မှာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဦးဆောင်မှုအပိုင်းမှာအပြောင်းအလဲတွေလုပ်နေပါဗျ။ Breitbart Conservative Online သတင်းဌာနရဲ့ဒီအကြီးတန်းအမှုဆောင် Stephen Bannon ကိုသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဖြစ်တဲ့ခန့်အပ်လိုက်သလို Kellyanne Conway ကိုတော့ဒုဒုစစ်တမ်းကောက်ယူတဲ့ယာရုကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာအဖြစ်ယာရုတိုးလိုက်ပါတယ်။သူတို့ဟာအောင်မွေးခံရတာကိုနှစ်သက်သူတွေဖြစ်တယ်လို့ဘယ်လိုအနိုင်ရအောင်လုပ်မလဲဆိုတာကိုသိကြတဲ့အရေးချင်းမြင်ပါပြီးတိတ်တော်ကြတဲ့သူတွေဖြစ်တယ်လို့ထရမ့်ကပြောပါတယ်။ဘန်နိုရဲ့တာဝန်ကအဓိကမဲဆွယ်လှုပ်ရှားမှုကြီးတွေနဲ့ဝန်ထမ်းတွေကိုကြီးကြပ်သွားဖို့ဖြစ်ပြီးတော့ခွန်ဝေကတော့ထရမ့်ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးသမ္မတလောင်းနဲ့အတူမကြာခဏခီးထွက်ရမှာပါ။အခုလိုယာရုသည်ခန့်အပ်မှုတွေကြောင့်လက်ရှိမဲဆွယ်လှုပ်ရှားမှုတွေကိုကြီးမှုနေတဲ့Paul Manafort ရဲ့လုတ်ပိုင်ခွင့်တွေကိုထိခိုက်နိုင်ပွဲရှိပေမဲ့လို့ Trump ကတော့အခုလိုရဲ့ကြောင့် Manafort အပေါ်မှာတက်ရောက်စရာဘာမှမရှိပါဘူးလို့ပြောပါတယ်။အရင်မဲဆွေလှုပ်ရှားမှုအဖွဲ့အကြီးအကဲ Corey Lewandowski ကို Trump ကဒီပြီးခဲ့တဲ့ဇွန်လမှာအလုပ်ဖြုတ်ခဲ့ပြီးတဲ့နောက် Manafort ကိုအစားထိုးခန့်အပ်ထားတာပါ။မနဖော့ဟာ2014ခုနှစ်ကယာရုကနေဖယ်ရှားခံခဲ့ရတဲ့ရုရှားလိုလာသူယူကရိန်းသမ္မတဟောင်း Viktor Yanukovych နဲ့ဆက်ဆံရေးရှိခဲ့တဲ့အပေါ်မှာလက်တလောဆုံဆန်းစစ်ဆေးခံနေရတာပါ။ယူကရိန်းနိုင်ငံမှာမနဖော့ကိုယူရပေးခဲ့တဲ့ဒေါ်လာငွေ 12.8 သန်းလျှို့ဝှက်ငွေစည်းရုံးမှတ်တမ်းတွေကို New York Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်ပိုင်းအခုလိုဒီမဲဆွယ်စည်းရုံးရေးအဖွဲ့အတွင်းမှာအပြောင်းအလဲတွေကိုလှုပ်ဆောင်လာခဲ့တာပါရှင်။